American ပြည်တော်စုကအီရန်နိုင်ငံရဲ့ယေနန်ဓာတုပစ္စည်းတွေရောင်းချရမှာအကူအညီတွေပေးခဲ့ကြတဲ့တရုတ်နဲ့အီရန်နိုင်ငံကကုမ္ပဏီတွေကိုပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကတံခတ်ပိတ်ဆို့အရေးယူခဲ့ပါတယ်။ American ဘဏ္ဍာရေးဝန်ကြီးဌာနရဲ့ကြေညာချက်ထက်မှာတော့ဒီနှစ်အစောပိုင်းကပိတ်ဆို့အရေးယူခံထားရတဲ့ Trilines Petrochemical Limited ကထုတ်လုပ်တဲ့အီရန်နိုင်ငံရဲ့ယေနန်ဓာတုထုတ်ကုန်တွေကိုတင်ပို့ရမှာအကူအညီတွေပေးခဲ့တဲ့ကုမ္ပဏီနာမည်၄ခုကိုအမည်မဲစင်းထဲမှာထည့်သွင်းဖော်ပြထားပါတယ်။ဒီကုမ္ပဏီလေးကတော့တရုတ်နိုင်ငံအခြေစိုက် Dohaing International Ship Management Limited နဲ့ Petrochem Saudis Limited တို့ဖြစ်ကြပြီးတော့ UAE အခြေစိုက် Al Fartas Trading နဲ့ Petrolines တို့ဖြစ်ကြပါတယ်။ဒီလိုအရေးယူဆောင်ရွက်မှုဟာပြီးခဲ့တဲ့ရက်သက်သက်ပတ်တွေကစလို့နေ့စဉ်နီးပါး Donald Trump ဆိုရယ်ကုန်သွယ်ရေးပိတ်ဆို့မှုတွေချမှတ်နေတဲ့အထက်ကတခုဖြစ်ပြီးတော့အများစုဟာ Iran ဆိုရယ်ကိုပြတ်မှတ်ထားအရေးယူတာပါ။လေးလာသူတွေကတော့ဒီလိုပိတ်ဆို့အရေးယူပြီး Iran ဆိုရယ်ကိုဖိအားပေးတာဟာယူကခွန်သမရာဂျိုးဘိုက်ဒန်ရဲ့အီရန်နိုင်ငံနဲ့နျူကလ িয়ার ရေးစာချုပ်တွေကိုပြန်လည်သဘောတူညီမှုလုပ်တဲ့နေရာမှာပုံမရှုပ်ထွေးအောင်လုပ်တယ်လို့ဖြစ်နေတယ်လို့ဆိုပါတယ်။ဒီပိတ်ဆို့တံခတ်မှုအရာအမေရိကန်နိုင်ငံအတွင်းမှာရှိတဲ့ကုမ္ပဏီတွေရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ထားမှဖြစ်ပြီးတော့သူတို့နဲ့မပတ်သက်ဖို့အခြားကုမ္ပဏီတွေကိုလည်းတားဆီးထားတာဖြစ်ပါတယ်။အမည်မဲစင်းတင်သွင်းခြင်းခံထားရတဲ့အဖွဲ့အစည်းတွေနဲ့ဗန္ဒာရေးအရာဆက်နွယ်ပတ်သက်တဲ့အခြားအဖွဲ့အစည်းတွေဟာလည်းပိတ်ဆို့ခြင်းခံရဖို့အနေရရှိကြောင်းအမေရိကန်ဗန္ဒာရေးဝန်ထမ်းကပြောပါတယ်။